ပြီးခဲ့တဲ့ရက်ပိုင်းကပဲဒေါအောင်ဆန်းစုကြည်ကိုနေရာထပ်မံပြောင်းရွှေ့လိုက်တယ်လို့သတင်းမီဒီယာတချို့မှာထပ်မံထွက်ပေါ်လာတာဖြစ်ပါတယ်။ဒီသတင်းကိုအသည့်ပြုနိုင်ခြင်းမရှိသေးသလိုစက်ကောင်စီကလည်းနှုတ်ဆက်နေသေးပါ။လက်ရှိမှာတော့ရှင်းနေအဖွဲ့ကအပတ်စဉ်ပို့နေကြတဲ့အတိုင်းနေပြီးတော့အချုပ်ထောင်ကိုပဲထောင်ဝင်စားပစ္စည်းတွေပို့ခဲ့ရတယ်လို့ဒရုန်းနဲ့နှီးစက်သူတွေကပြောပါ အချိန်ချင်းကြိုးပမ်းမှုတွေလုပ်ပေမဲ့အခုချိန်ထိတွေ့ခွင့်မရသေးပါဘူး။နေအိမ်လေးလံတဲ့ကိစ္စလည်းဒေါအောင်ဆန်းစုကြည်မသိရသလိုရှေ့နေတွေနဲ့တိုင်ဝင်ခွင့်မရပဲမျက်ကွယ်မှာစီရင်ခံနေရတဲ့အမှုဖြစ်ပါတယ်။တရားလွှတ်တော်ရှေ့နေဦးကြီးမြင့်ကတော့တည်ဆဲဥပဒေအရအကျဉ်းချထားခံရသူကိုနေရာပြောင်းရွှေ့ခွင့်ရှိပေမဲ့မိသားစုဖြစ်စေရှေ့နေနဲ့ဖြစ်စေတရားဝင်တွေ့ဆုံဝင်ပေးရမှာဖြစ်တယ်လို့ပြောပါတယ်။တရားဝင်တွေ့ဆုံခွင့်မပေးသေးတာဟာဥပဒေနဲ့မညီတဲ့လှုပ်ဆောင်မှုချုံနောင်မှုလာဖြစ်တယ်လို့ဥပဒေအရသူကပြောပါတယ
်။အဲပြောချင်တာလို့ဘောကရင်းအောင်လက်ဆွဲဥပဒေမှာထားတဲ့နေရာဘယ်နေရာထားတာအပြင်းတောင်ကိုလို့တတ်မှတ်ရမယ်လို့အဲလိုဥပဒေအဲ့ဒါတော့ဥပဒေရရှိတယ်လေ။သို့တော်လည်းမိသားစုနဲ့တွေ့ဝင်မပေးဘူး။ရှင်းနေတဲ့ group မတွေ့ဘူးဆိုတာ။အဲ့ဒါကတော့မဖြစ်သင့်ဘူးပေါ့နော်။အရှင်းနေတရားလည်းကျွန်တော်အမှုတရားတချို့အမှုတရားမပြတ်သေးဘူးလေ။အဲ့ဒါမျိုးရှိတာ။အဲ့ဒါကတော့ဥပဒေနဲ့မညီဘူးပေါ့နော်။ရှင်းနေတဲ့ပြိမတွေ့ဘူးမိသားစုနဲ့ပြိမတွေ့ဘူးဆိုတာဥပဒေနဲ့မညီဘူး။
ဒီတဲ့နဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုတယ်လီဖုန်းနဲ့ဆက်သွယ်ပေးမယ့်ဖုန်းမဖြေပါဘူးစစ်ကောင်စီကဒေါအောင်ဆန်းစုကြည်ကိုထားတဲ့နေရာအတိအကျထုတ်ပြောတာမရှိသလိုစစ်ကောင်စီရဲ့အချင်းဦးစီးဌာနကလည်းသတင်းမထွက်အောင်ထိန်းချုပ်ထားပါတယ်အတိမပြုနိုင်တဲ့သတင်းတွေအရတော့နေပြည်တော်ထောင်ကနေနေအိမ်အကျယ်ချုပ်ထားရှိရာကနေအခုတခါမှာတော့နေပြည်တော်စစ်ကောင်စီဝင်နေတဲ့နေရာကိုခေါ်ဆောင်ခံထားရတယ်လို့သတင်းတွေထွက်ပေါ်လာခဲ့တာပါပြည်ခဲ့တဲ့ရက်ပိုင်းကကမ္ဘောဒီးယားဝန်ကြီးချုပ်ဟာဟွန်ဆန်ကစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူရင်းမင်းအောင်လှိုင်နဲ့အွန်လိုင်းဗီဒီယိုကသစဉ်စကားပြောစဉ်မှာဒေါအောင်ဆန်းစုကြည်နဲ့အွန်လိုင်းဗီဒီယိုကနေစကားပြောခွင့်ပေးဖို့တောင်းဆိုခဲ့ပေမဲ့စစ်ကောင်စီကလက်မခံခဲ့ပါဘူး။အသက်88နှစ်ရှိပြီဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကို2023ခုနှစ်ဖေဖော်ဝါရီလ3ရက်နေ့မှာစစ်တပ်ကအာဏာသိမ်းတဲ့နေ့ကစလို့ဖမ်းဆီးခဲ့ပြီးအမှု19မှုနဲ့ထောင်ဒဏ်33နှစ်ချမှတ်ခဲ့ပါတယ်။ဒီအထက်က6နှစ်ကိုမနှစ်ဩဂုတ်လ3ရက်နေ့ကလူငယ်တက်တာကွင်းနဲ့ရှော့ပေါ့ပေးခဲ့ပါတယ်။ကျန်နေသေးတဲ့ဆလေးမှုအတွက်လက်ရှိမှာထောင်ဒဏ်28နှစ်ကြားခံနေရဆဲဖြစ်ပါတယ်။ဒီလိုအကျဉ်းချထားပေမဲ့နိုင်ငံရေးကောင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့ဩဇာတက်ကိမကပြည်တွင်းရောပြည်ပမှာပါကြီးမားနေဆဲဖြစ်ပြီးအာဆီယံဥက္ကဋ္ဌအထူးကိုယ်စားလှယ်နဲ့နိုင်ငံကောင်းဆောင်တွေတော်တော်များများကသူနဲ့တွေ့ဖို့စစ်ကောင်စီစီမှာတနည်းမဟုတ်တနည်းစူးစမ်းနေကြဆဲဖြစ်ပါတယ်။စစ်ကောင်စီမတိုင်ခင်အရင်စစ်အစိုးရတွေအဆက်ဆက်မှာဖိအားတွေကိုရော်ပါလိုတဲ့ရည်ရွယ်ချက်နဲ့နိုင်ငံကတန်တမန်တွေကိုထိမ့်သိမ့်ခံဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ပေးရတွေလုပ်ပေမဲ့စစ်ကောင်စီလက်ထက်မှာတော့အခုချိန်ထိလုပ်တာမရှိသေးပါဘူး။ဒါပေမဲ့ဖိအားအကျက်အသေးတွေများလာရင်ဒေါအောင်ဆန်းစုကြည်နဲ့ပတ်သက်လို့သတင်းတချို့ထွက်ပေါ်လာတဲ့တာမျိုးနဲ့အာယုံလွှဲတာမျိုးရှိတတ်ပြီးအခုပြည်တွင်းစစ်နဲ့ပြည်တွင်းစီးပွားရေးမပြေလည်တာတွေအပြင်နိုင်ငံကဖိအားတွေအောက်မှာစစ်ကောင်စီကဒေါအောင်ဆန်းစုကြည်ကိုအတုံးချနေဆဲရှိတယ်လို့နိုင်ငံရေးလေးလာသုံးသပ်သူကအခုလိုပြောပါတယ်
။ဦးကျန်းစီကကြေးကတုံးချလာထောက်ချောက်ပဲလေဒေါအောင်ဆန်းစုကြည်ကိုတင်ခုမဟုတ်တခုလာတနည်းမဟုတ်တနည်းအဆုံးချဖို့ကောင်းနေမှာမင်းရှိတယ်ဘယ်လိုသုံးရမလဲဆိုတော့စူးစားပြီးကြိုးစားနေတယ်ဆိုတော့ပေးကြလို့ရှိဘယ်လိုပဲဖြစ်ဖြစ်အဆုံးချနေတာတရင်လုံးနေတာတော့ပေးကြတယ်တရင်လုံးတာမှလည်းမင်းရှိတာပေါ့နော်တရင်ဝင်တော့ဟိုပြောရေးဆိုရင်ရှိသူကထွက်ပြောတာရှိတယ်လို့တရင်လုံးလာလေးရှိတယ်အခုတည်းကုနာမီယာရှိတဲ့ဆိုတဲ့သတင်းလောက်ပဲထွက်နေတယ်။ဒီကူမီယာရှိတဲ့ဆိုတဲ့သတင်းလောက်ပဲထွက်တယ်ဆိုရင်သူတို့လူကြီးနဲ့သူတို့လူကြီးနဲ့ပုံစံမဖြစ်သေးဘူး။ဟိုတောင်အဲ့ဒီတဲ့ဟိုတော့အောင်ဆန်းစုကြည်ဘယ်မလာဘူးဆိုတာတော့ကောက်ချက်ဆွဲလို့ရတာပေါ့
။ထွက်ပေါက်လိုအပ်နေတဲ့စစ်ကောင်စီဟာဩဇာကြီးမားစေအောင်ဆန်းစုကြည်ကိုနိုင်ငံရေးလှည့်ကွက်မှာအတုံးချနေပေမဲ့လက်ရှိနိုင်ငံရေးအရွေ့အပြောင်းလူမှုတော်လှန်ရေးစရာတွေကိုရပ်သွားအောင်တော့လုပ်နိုင်မယ်မထင်ဘူးလို့လည်းနိုင်ငံရေးစောင့်ကြည့်သူတွေကသုံးသပ်နေကြပါတယ်ခင်ဗျာ။